ပါကစ္စတန်အစိုးရရဲ့တက်တော့ပြန်လည်ထိန်းသိမ်းရေးကျယ်ပြန့်တဲ့လှုပ်ရှားမှုကနေ2015ခုနှစ်ကစလို့နိုင်ငံရဲ့အနောက်မြောက်ပိုင်းဒေသတစ်လျှောက်မှာတစ်ပင်တန်းပေါင်း950စိုက်ပျိုးနိုင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တစ်ချိန်ကတက်တော့ထူထပ်တဲ့ပြည်နယ်တစ်ခုအဖြစ်ဟင်ဒူကုရှ်တောင်တန်းဒေသမှာထင်ရှားခဲ့တဲ့နေရာမှာမြေယာပျက်စီးဆုံးရှုံးမှုတွေကိုတားဆီးနိုင်မှုမျှော်လင့်ချက်နဲ့2018ခုနှစ်နောက်ဆုံးထားပြီးတော့တစ်ပင်တန်း1000စိုက်ပျိုးရေး၄နှစ်တာစီမံကိန်းကိုခိုင်ဘာပထွန်ခွာပြည်နယ်အစိုးရကစတင်ခဲ့တာဖြစ်ပါတယ်။တစ်ပင်မောင်းတန်း1000ဆူနာမီလို့တရားဝင်အမည်ပေးထားတဲ့စီမံကိန်းကတိုးတက်မှုအခြေအနေတွေကိုအသိမှတ်ပြုတဲ့အနေနဲ့ပြည်နယ်တွင်းမှာအုပ်ချုပ်နေတဲ့ပါကစ္စတန် PTI ပါတီတာဝန်ရှိသူတွေနဲ့ခေါင်းဆောင်တွေဟာအစ္စလာမဘတ်မြို့တော်မှာကြာတာပရိနေကစုဝေးခဲ့ကြပါတယ်။